ဒီနေ့ဟာဒီမြန်မာနိုင်ငံမှာတပါတီစနစ်ကနေပါတီဆောင်ဒီမိုကရေစီစနစ်ကိုပြောင်းလဲပေးဖို့တောင်းဆိုတဲ့နိုင်ငံတော်ဝန်၈လုံးလူထုအုံကြွမှုကြီးဖြစ်ခဲ့တာ34နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့လက်ရှိမြန်မာနိုင်ငံမှာလည်းဒီကနေ့ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံနေရာတချို့မှာဆန္ဒပြမှုတွေရှိခဲ့ပါတယ်။ရှစ်လေးလုံးအရေးတော်ပုံအတွင်းမှာဆန္ဒပြကြောင်းသားပြည်သူတွေကိုစစ်တပ်ကနှိမ်နှင်းခဲ့တာမှာအထင်ကရဖြစ်ခဲ့တဲ့ရန်ကုန်မြို့လေကစုလေပြည်လမ်းမပေါ်ကအင်အားကံပေါင်းစတဲ့နေရာတွေအပါအဝင်တချို့နေရာတွေမှာထိသပိတ်လှုပ်ရှားမှုတွေရှိခဲ့ပါတယ်။စကိုင်းတိုင်းထဲမှာလည်းရှစ်လေးလုံးအထိမ်းအမှတ်ဆန္ဒပြပွဲတွေကိုလုပ်ခဲ့ကြပါတယ်။လုံခြုံရေးတင်းကျပ်နေတဲ့ကြားကအခုလိုမျိုးဆန္ဒပြလှုပ်ရှားမှုတွေလုပ်ခဲ့တဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုမက်ခင်ဖြူတွေးဆက်ပြီးတော့တင်ပြပေးပါမယ်ရှင်
။ဩဂတ်စ်လ10ရက်ဒီကနေ့တနင်္လာနေ့မှာကြာရောက်တဲ့34ချိန်မြောက်ရှီလေးလုံးရေးတော်ပုံနှစ်ပတ်လည်နေ့အဖြစ်တက်ကြွလှုပ်ရှားသူတချို့မပြည့်စုံသေးတဲ့ရှီလေးလုံးလူလူလွတ်မြောက်ရေးဒုအတူယုံဆိုတဲ့စာတမ်းကိုကန်ဆောင်ပြီးရန်ကုန်မြို့နယ်နေရာတချို့မှာလျှက်တပြက်ဆန္ဒပြတာတွေရှိပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့အတွင်းလူအသွားလာများပြီးစစ်ကောင်စီတပ်ဖွဲ့တွေရှိနေတတ်တဲ့နေရာတွေထဲမှာပဲလှုပ်ရှားမှုတချို့ရှိခဲ့တာပါ။စူးလီနဲ့အင်အားကံပေါင်းနားမှာနံပါတ်၈ခန်းန်းရေးထားတဲ့ထီးအနက်ရောင်တွေစောင်းပြီးတော့လူငယ်လေးဦးက၈လေးလုံးနှစ်ပတ်လည်နေ့ကိုထီးသပိတ်အဖြစ်လှုပ်ရှားခဲ့ပါတယ်။ရွှေပြည်သာမျိုးနယ်မှာလည်းကျောင်းသားသမဂ္ဂအဖွဲ့တွေပူးပေါင်းပြီးမပြည့်စုံသေးတဲ့၈လေးလုံးလူလူလွတ်မြောက်ရေးဒုအတူယုံဆိုတဲ့စာသားကိုမျိုးနယ်အတွင်းကနေရာတစ်ခုမှာချိတ်ဆွဲခဲ့တဲ့အကြောင်းရွှေပြည်သာမျိုးနယ်သပိတ်ကော်မတီတာဝန်ရှိသူတို့ကပြောပါတယ်
။ကျွန်တော်တို့ကရွှေပြည်သာမျိုးနယ်ကျောင်းသားသမဂ္ဂအနေနဲ့လုပ်တယ်ဗျာ။လုပ်ပြီးတော့ကျွန်တော်တို့ရွှေပြည်သာသပိတ်ကော်လူကမြေပြင်သပိတ်ကြီးနဲ့ပတ်သက်ပြီးတော့ခဏရှင်းလာထားတယ်ဗျာ။အခြားကိစ္စရက်လေးရှိလို့ပါ။ကျွန်တော်တို့ရဲ့အဖုံးမော်ကိုရောက်လာတဲ့ဒီတမိုင်းမီးတာဝန်ကြီးကိုကျွန်တော်တို့ကဟိုရွှေရွှေချွင်ချွင်နဲ့တာဝန်ထမ်းဆောင်မှုအတွက်တာဝန်ရှိတယ်လို့ထင်ထားတဲ့အတွက်ကြောင့်ကျွန်တော်တို့တွေကဒီလိုမျိုးဟုတ်ဆရာနာရှင်ဒုက္ကြာကြီးရေနော်ဒီကဆရာနာရှင်ဒုက္ကြာကြီးဒီလိုင်းမမတ်နဲ့ကျွန်တော်တို့တွေလှုပ်ဆောင်နေခြင်းပဲဖြစ်ပါတယ
်စကိုင်းတိုင်းစလင်းကြီးမြို့နယ်မှာလဲ34နှစ်မြောက်ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံနှစ်ပတ်လည်နေ့အထိအမှတ်ဒီကနေ့မနက်ပိုင်းကလှုပ်ရှားမှုတချို့ရှိခဲ့တယ်လို့ရင်းမပင်စလင်းကြီးကျေးရွာဘောင်းဆောင်တပိတ်ကော်မတီဦးဆောင်သူတို့က VOA ကိုပြောပါတယ်
တပိတ်စာသားကတော့နိုင်ငံလုံးမှာသုံးတဲ့စာသားတိုင်းပါပဲကျွန်တော်တို့ဒီမပြီးဆုံးသေးတဲ့ရှစ်လေးလုံးလူလူလွမြောက်ရေးတို့သူယုံဆိုတဲ့စာသားနဲ့ပဲကျွန်တော်တွားခဲ့တာပါလေနောက်တစ်ချက်ကတော့ဟိုကျွန်တော်တို့အနီရောင်အင်ဂျီတွေဝတ်ဆင်ပြီးတော့မှချိတက်ခဲ့ကြတယ်ပေါ့နော်ဒီဒေတာတို့တပိတ်အင်အားစုတွေပေါင်းစုပြီးတော့ထိုင်တပိတ်တနိုင်ခဲ့ကျင်းပါပြီးတော့မှဓာတ်ရောက်ပူးပေါင်းပြီးတဲ့တပိတ်ကောင်းဆောင်နေနေပြီးတော့လူလူတို့တပိတ်တရားတွေပေါ်ကြတယ်ပြီးရင်တော့တော်လိုင်းရေးအဆုံးတောင်းအောင်ပဲလူလူအရေးကြီးတဲ့အကြောင်းတော်လိုင်းရေးအောင်နိုင်ဖို့လူလူတွေဆက်လက်ပြီးတော့ရှစ်လေးလုံးကမပြီးဆုံးသေးတဲ့တာဝန်ကိုဒီ2021နူဒေါ်လာရေးမှာအားလုံးအားကောင်းမွန်တန်ထမ်းမှုပြီးတော့ဆက်လက်နေရှောက်ဒေါ်လာကြောက်ဖို့ဒီလောက်ပါပဲဗ
ျ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရဝန်ကြီးချုပ်မန်ဝင်းခန်တန်းကတော့ဆရာနာရှင်အဆက်ဆက်ကရှီလေးလုံးရဲ့အရှိန်ဟုန်ကိုကြားစီဖို့နီလန်ပေါင်းစုံနဲ့အကြံဖတ်ခဲ့တယ်လို့ရှီလေးလုံးထိမ့်မှန်အွန်လိုင်းကနေမိန့်ခွန်းပြောကြားထားပါတယ်ဒီကနေ့ညွေဒေါ်လာရေးအထိတနင်္ဂနွေလုံးကအသက်ပေးပြီးစန့်ကျင်နေကြတာဟာလေးစားဂုဏ်ယူဖို့ကောင်းတယ်လို့လည်းပြောဆိုသွားပါတယ
်ရှီလေးလုံးရေရုံကြီးမှပြီး2022ခုနှစ်မြေဥဒေါ်လာရေးတီအခက်အခဲအကျပ်ပြဲများကိုရင်ဆိုင်ကြုံလွှမ်းပြီးဆက်အာဏာရှင်စနစ်ချုပ်ငြင်းရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ထွန်းရေးဒီမိုကရေစီနဲ့လူ့ခွင့်ရေးပြည်ဝရေးတို့အတွက်တွန်းလှန်နေကြတာဟာတော်ယုံတန်ယုံယုံကြည်ချက်ဇွဲလုံလတတ္တိစိတ်တက်ဖြင့်မရနိုင်ပါဘူးမြဲမြံခံခဲ့တဲ့နိုင်ငံရေးတန်ဓိဋ္ဌာန်ကြောင့်သာလည်းဖြစ်ပါတယ်ဒါဟာမြန်မာမျိုးပေါ်ကနေအာဏာရှင်စနစ်အပြည့်အစုံချုပ်ငြင်းပျောက်ကွယ်သွားစေရတဲ့ဖြစ်ပါတယ
်ဒီမိုကရေစီလှုပ်ရှားသူတွေနဲ့အဖွဲ့အစည်းအသီးသီးကလည်းရှီလီလုံအရေးတော်ပုံနှစ်ပတ်လည်အထိမ်းမဲ့ကြီးညာချက်တွေထုတ်ပြန်ခဲ့ကြတယ်လို့လှုပ်ရှားမှုရဲ့နေရာနှံ့မှာကျင်ပါကြပါတယ်34နှစ်မြောက်ရှီလီလုံနှစ်ပတ်လည်နေ့မတိုင်ခင်လေးမှာပဲထင်ရှားတဲ့88မျိုးဆက်ခေါင်းဆောင်တို့ဖြစ်တဲ့ကိုချင်းမီအပါအဝင်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီကတည်တံပေးကွပ်မျက်လိုက်တာကြောင့်နိုင်ငံတကာကဝေဖန်ရှုံချနေတဲ့အချိန်လည်းဖြစ်ပါတယ်ရန်ကုန်အမေရိကန်သံရုံးကတော့ကိုချင်းမီအပါအဝင်ဒီမိုကရေစီရေးအတွက်လှုပ်ရှားရင်းအသက်ဆုံးပါခဲ့ကြသူတွေကိုအမတ်တရဂုဏ်ပြုတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါရဲ့ရှင်